စစ်ကောင်စီနဲ့အပြိုင်နယ်မြေစုမိုးရေးအတွက်မော်လမြိုင်ရေးတဝဲအမှတ်၈ကားလမ်းတစ်လျှောက်မှာဒေသခံတော်လှန်ရေးအင်အားစုတွေကအသွားအလာယာဉ်တွေကိုစစ်ဆေးရှာဖွေတာတွေလှုံ့ဆော်လာတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုရှာဖွေစစ်ဆေးရာကနေအရက်ဝတ်နဲ့သွာလာနေတဲ့စစ်ကောင်စီအဖွဲ့ဝင်တချို့ကိုဖမ်းဆီးတာတွေလည်းရှိတယ်လို့သိရပါတယ်ဒီအကြောင်းပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့မတ်သိန်ကြီးထိုက်ကပြောပြမှာပ
ါမော်လမြိုင်မူထုံတံဖြူစရက်ရေးတဝဲဘိတ်အမှတ်၈လမ်းမကြီးတလျှောက်သွားလာနေကြတဲ့မော်တော်ယာဉ်တွေအနေနဲ့တားဆီးစစ်ဆေးတာကိုရပ်တန့်ပြီးအစ်စစ်ဆေးခံချဖို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကပြီးခဲ့တဲ့ဇွန်လအလဲလောက်မှကတည်းကထုတ်ပြန်ထားတာပါအဲ့ဒီအမှတ်၈လမ်းပိုင်းမှာဒေသခံတော်လှန်ရေးအဖွဲ့တွေအနေနဲ့မကြာခဏဆိုသလိုတားဆီးစစ်ဆေးတာတွေရှိနေပြီးအထူးသဖြင့်ခီးတဲ့တင်ရင်တွေကိုပို့ပြီးတော့စစ်ဆေးတယ်လို့ကိုရိုင်းကျုံတွေ့သူတွေကပြောပါတယ်။လမ်းပေါ်မှာတားဆီးစစ်ဆေးတဲ့အဖွဲ့ဝင်ဦးရေက20ဝန်းကျင်လောက်ရှိတယ်လို့ရေးဒေသခံတဦးကပြောပါတယ်
။စစ်ဆေးရင်တော့အနည်းဆုံးတော့ဟိုတော့ပဲဈေးသွားမှလည်းပေါ့နော်ဒီကလာလဲစင်ဦးသွားမှလည်းအဲ့လောက်ပဲမေးတယ်။အဓိကတော့ဒီခီးတဲ့တင် expert တို့ဘာလို့ဆိုတော့နည်းနည်းကြားတယ်လို့ပြောတော့ပေါ့နော်။ car body test ဆက်တယ်ပေါ့နော်။တော်တို့ဒီခီးသွားတွေကစစ်ပြန်ကြတော့ပေါ့။နောက်အင်စီကားတွေဆိုရင်လည်းအဲ့လိုမီးတော့ပေါ့။နောက်မတင်ကားတဲ့ကားတွေဆိုတော့ရှာ။လမ်းမပေါ်မှာဆို20လောက်ထွက်နေတော့ပေါ့။ခါတရီလမ်းကြောင်းမှာလည်းဆုံနေသူတို့လမ်းလျှောက်ပြီးသွားတာရတယ်လည်းလို့ရှိတယ
်။ KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေအမှတ်၈ကားလမ်းပေါ်မှာစစ်ဆေးတာကနေတဆင့်စစ်ကောင်စီအဖွဲ့ဝင်တချို့ကိုဖမ်းဆီးရမိတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လ18ရက်နေ့တုန်းကခီးတဲ့တင်ရင်ပေါ်မှာပါလာတဲ့စစ်ကောင်စီတပ်သား၄ဦးကိုတွေ့ရှိခဲ့လို့ထိမ့်သိမ့်ထားပြီးစစ်ဆေးဓာရီကိုဆက်ပြီးလှုပ်ဆောင်နေတယ်လို့တောင်ပိုင်းစစ်ဒေသခွဲအမှတ်3ကထုတ်ပြန်ထားပါတယ်။တဝဲရန်ကုန်အမှတ်၈ကားလမ်းမပေါ်မှာလဲတဝဲပြည်သူ့လူမျိုးရေးတပ်ဖွဲ့ TPLF နဲ့ဒေသခံပကဖအဖွဲ့တွေပူးပေါင်းပြီးခီးသွားလာသူတွေကိုစစ်ဆေးဓာရီဒီအပိုင်းလှုပ်ဆောင်ခဲ့ပါတယ်။အခုလိုလှုပ်ဆောင်တာကနယ်မြေစုမှုရေးအတွက်ခြေလှမ်းဆက်တင်တာဖြစ်တယ်လို့ TPLF အဖွဲ့ကပြောပါတယ်။တနင်္သာရီတိုင်းတဝဲခရိုင်မှာဒေသခံပကဖအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့များအပြန်အလှန်စီရင်တင်မာမှုတွေရှိနေပြီးစစ်ကောင်စီဘက်ကလည်းမြို့တွင်းလုံခြုံရေးပိုင်းကိုပုံမှန်စစ်ဆင်းနေတယ်လို့လောင်းလုံပကဖအဖွဲ့ဝင်တဦးကပြောပါတယ်
။ဟိုတလောကဆက်ပြေးသွားတဲ့ကိစ္စလေတော်မင်းလာတော့ဘာလို့အဒီအာဘုတ်ရှောက်ဖျားလို့တော့လုံနေတယ်ကရေတပ်ကနေပြီးတော့ဆက်ပြေးသွားတဲ့ကိစ္စလေဆက်ပြေးတဲ့နေရာနီးတဝိုက်ကတော့တော်တော်လေးတော့သူကအော်အဲလိုပြီးတော့ရှောက်ပြရပါလေလို့တာပေါ့ဟုတ်မြို့တွင်းကတော့ပုံမှန်ပဲမြို့တွင်းကတော့ကျွန်တော်တို့မြို့တွေကတော့ပုံမှန်လက်ပတ်နေတာပဲဆိုဆိုရတော့ပုံမှန်ပဲ
ရေပြည်မြို့နယ်ကံပေါက်ဒေသကစစ်ကောင်စီရေတပ်အဖွဲ့ဝင်30ဝန်းကျင်ဟာပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့တုန်းကထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါဒါနဲ့ပတ်သက်လို့ VOA အနေနဲ့တော့တီးခြားအတိမပြုနိုင်သေးပါဘူးတဝဲခရိုင်မှာစစ်ကောင်စီကမြို့တွင်းဒဲနဲ့ရေလမ်းကြောင်းရှာဖွေစစ်ဆေးတာတွေကိုပူအကောင်အောင်လုံနိုင်ပြီမဲ့တောလန့်နဲ့နီးစက်တဲ့ကားလမ်းမပိုင်းတချို့မှာတော့ဒေသခံပကဖအဖွဲ့တွေရဲ့အင်အားကပိုကောင်းတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တဝဲအမှတ်၈ကားလမ်းမတနီယာမှာအင်စီကားတစ်စီးကိုရှာဖွေစစ်ဆေးရင်းပြည်သူတွေနဲ့အတူအသွင်ယူလိုက်ပါလာတဲ့ရဲတပ်ချက်တအုပ်ကိုဖမ်းဆီးရမိခဲ့တယ်လို့တဝဲပြည်သူ့လူမျိုးရေးတပ်ဖွဲ့ TPLF ကထုတ်ပြန်ထားပါတယ်။ဇူလိုင်လ၂ရက်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမလွဲတောင်စူပောင်စစ်စင်ရေးကိတ်ကနေရေပြူမြို့မှရဲစခန်းကိုပြန်လာတဲ့ရဲတပ်ချက်ကြီးဇော်မင်းဦးကိုဖမ်းဆီးရမိပြီးစစ်ဆေးနေချိန်မှာပြန်လည်ခုခံလို့ပြစ်ခတ်ဖမ်းဆီးရင်အဲ့ဒီတပ်ချက်ကြီးတေဆုံးသွားတယ်လို့လည်းဖော်ပြထားပါတယ်ရှင်။